မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာကိုဆုံးလွတ်ပြီးဖမ်းဆီးထားသူတွေအလုံးကိုပြန်လွှတ်ပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသမ္မတတောင်ယူခဲ့ပြီးရဲ့နောက်ပရမဆုံးအချိန်နိုင်ငံခြားရေးရာမူဝါဒမိန့်ခွန်းမှာအလေးထားပြောလိုက်တာပါတရားထဲမှာပဲကုလသမဂ္ဂလူညုံရေးကောင်စီကလည်းဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့တခဲနဲ့တောင်းဆိုခဲ့ကြပါတယ်နိုင်ငံတကာအသိုင်းအဝန်းကမြန်မာနိုင်ငံရေးအကြက်တွေကိုဖြည့်ရှင်းဖို့ကြိုးပမ်းတဲ့အပေါ်မှာတော့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟုအလုံးမှုဆောင်ကော်မတီဝင်စကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကကြိုဆိုလိုက်ပါတယ
်အခုလူကျိုးစုရောက်လာတော့တို့တွေအများကြီးအတက်တော့လက်လူစားကြည့်ရတယ်တို့တွေအများကြီးချုံးမွေးစင်ပြီးတော့တို့ကကြုံကြည့်ရတယ်။ဒါတော့နိုင်ငံတကာရဲ့ဖိအားကိုတော့အလုံးကျေစုတင်ပါလေ
။အမေရိကန်သမ္မတဘိုင်ဒန်ကတော့လူလူဆန္ဒကိုအာဏာသုံးပယ်ချတာမျိုးမလုပ်ဖို့ရွေးကောက်ပွဲတစ်ခုရဲ့ရာလတ်ကိုဖျောက်ဖျက်တာမျိုးမလုပ်ဖို့လည်းသတိပေးပြောကြားခဲ့ရပါ။ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းမြန်မာလူထုအကျိုးကိုရှေ့ရှုပြီးစိတ်ဆဆွေးနွေးဖြည့်ရှင်းဖို့လည်းတိုက်တွန်းထားပါတယ်။NLD ပါတီရဲ့ကချင်ပြည်နယ်မိုးကောင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းနိုင်ကတော့နိုင်ငံတကာအသိုင်းအဝန်းရဲ့စိုးရိမ်မှုတွေနဲ့တိုက်တွန်းချက်တွေပေါ်အားရမိရဲ့လို့ပြောပါတယ
်။ဟုတ်ကဲ့ဒါလည်းကျွန်တော်တို့ကကမ္ဘာမိသားစုတန်ဝင်နေကြတာဖြစ်တဲ့အတွက်ကျွန်တော်တို့တိုင်းပြည်ဒီလိုအပြတ်တဲကြုံတွေ့နေတာမှာဒီလိုနိုင်ငံတကာကဒီလိုမျိုးတောင်းဆိုချက်တွေကကျွန်တော်တို့အားပါပဲ။ဒါဟိုမိသားစုဆန်တဲ့တောင်းဆိုကျေတည်ချစ်တဲ့တုံ့ပြန်ကျေတည်ဖြစ်တဲ့အတွက်ကျွန်တော်ဝမ်းမြောက်ဝမ်းသာကြိုဆိုပါရစေ။ဟုတ်ကဲ့
။မြန်မာနိုင်ငံရေးလေးလာသုံးသပ်သူဒေါက်တာခင်စောဝင်းကတော့နိုင်ငံရေးအကြက်တဲတွေကြီးထွားလာတာနဲ့အမျှနိုင်ငံတကာရဲ့ဖိအားတွေလည်းတိုးလာနိုင်တယ်လို့သုံးသပ်ပါတယ်
။ပထမရဘိုင်ဒန်ပြောတာရောဟိုကရိုသမတ်ကအထွေမှုပြောတာရောလေ။ဟိုနည်းနည်းလေးသူကဟို strong ဖြစ်တယ်ပေါ့ကွာနော်။ဒါပေမဲ့ဒီဘက်ကလည်းဟိုကက်ဘင်နက်ဖွဲ့ဖွဲ့တာတို့နော်။နောက်ပြီးတော့ဗာလဲနိုင်ငံတော်အောက်ချိုအေးကောင်စီဖွဲ့တာတို့ဆက်လုံနေတယ်လေဆိုတော့ကိုကဟိုအားလုံးသက်သာမဲ့အနေထားတစ်ခုကြားမှာဟိုဖြစ်ဆုံးစေခြင်းတယ်နော်တော်ခက်ပါတယ်နော်သူကလည်းဟိုထိန်းသိမ်းထားတယ်မကဘူးဒေါ်ဆန်းစုကြည်ရဲ့ဦးဝင်းမြင့်ကိုသူကဆွေးစစ်တွေတင်ထားတယ်နော်ဓာရီကိုဟိုဘက်ကလည်းဒုံးတီကြီးအကုန်လုံးပြန်ပြီးတော့ပြောင်းမြန်ဖြစ်အောင်ပေါ့လေပြန်ပြီးတော့ရိုးစင်းပြပါလို့ပြောနေတယ်ဆိုတော့တော်တော်ကိုတင်းကျပ်တဲ့အခြေအနေဖြစ်တယ်လေနော်ဘာမှပြမှာလဲဟိုလူလူကထွက်လာပြီနော်ဒီ civil disobedience ဆိုပြီးတော့ပြည်ဆံမျိုးတွေထွက်လာပြီဆိုတော့ဂျာဝင်ဆောင်ရွက်ပေးဖို့ဆိုတာလေအခုက pandemic နဲ့လူတွေပါတွေကသွားလာလဲခက်တယ်လေနော်ဆိုတော့နောက်ဆုံးကိုယ်ကပြောမယ်ဆင်တော့ဂျာဝင်ဆောင်ရွက်ပေးဖို့နော်ဟိုညဉ့်ညာရင်းနဲ့ပြည်ရင်းဆက်လို့ပဲဟိုတရုတ်နိုင်ငံမျိုးအခုကြီးတောင်းဝင်တောင်းဝင်လေးပဲနော်ဒါမို့အိန္ဒိယလိုနိုင်ငံမျိုးတက်တက်နိုင်ငံဟိုအခုကြီးတောင်းဝင်တောင်းဝင်လေးပဲအဲ့ဒါမှနည်းနည်းလေးဖြည့်သားမယ်အဲ့လိုပဲသူကမြင်တာပဲတကယ်ကိုအကြက်တဲပြီးတော့တဆင့်ပြီးတဆင့်တက်လာတာဖြစ်လာဖြစ်နေလို့ပါနော်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့လို့ရပေါ်လူလူကြားမှာမကြေညာချက်တွေနဲ့ကန့်ကွက်တဲ့လှုပ်ရှားမှုတွေလည်းပြည်တွင်းပြည်ပမှာပေါ်ပေါက်နေတယ်လို့နိုင်ငံတကာနဲ့ဒေသတွင်းနိုင်ငံတွေကြားမှာလည်းစိုးရိမ်မှုတွေထွက်ပေါ်နေပါတယ်။မြန်မာနိုင်ငံမှာလည်းအသိဝင်ဖြစ်တဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအနေနဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးပြဿနာနဲ့ပတ်သက်လို့အရေးပေါ်ဆွေးနွေးဖို့လည်းအင်ဒိုနီးရှားသမ္မတနဲ့မလေးရှားဝန်ကြီးချုပ်တို့တောက်ကြနေကဂျကာတာမြို့တော်မှာတွေ့ဆုံရမှာသဘောတူခဲ့ကြပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ VOA အတွက်သတင်းပေးပို့လိုက်တာပါ